မနေ့ကဩဂုတ်လ၈ရက်နေ့ဟာမြန်မာပြည်လွတ်လပ်ရေးရပြီးတဲ့နောက်မှာအကြီးမားဆုံးဒီမိုကရေစီလူမှုအုံကြွားမှုကြီးစတင်ခဲ့တဲ့ရှစ်လေးလုံးအရေးတော်ပုံ26နှစ်ပြည့်မြောက်တဲ့နေ့ဖြစ်ပါတယ်။ဝါရဲ့နိုင်ငံရေးသမားကြီးတခင်ချန်ထွန်းကအုပ်ချုပ်သူအစိုးရအနေနဲ့တိုင်းပြည်ရဲ့ပြဿနာရပ်တွေကိုငြင်းငြင်းချမ်းချမ်းနီးနဲ့ဆွေးနွေးညှိနှိုင်းဖြေရှင်းဖို့ရှစ်လေးလုံးအရေးတော်ပုံအမှတ်တရအနေနဲ့တိုက်တွန်းလိုက်ပါတယ
်။ရှစ်လေးလုံးကဖြစ်ရတာကကျောင်းသားတွေကိုချုပ်ချယ်ပြုလို့မို့ဆန္ဒပြတွေမှာအနေနဲ့ပြစ်ပြီးတော့အဲဒီချိန်မှာစစ်အစိုးရပေါ့လေနော်မဟုတ်ဘူးဒီဝန်ပူဆောင်တဲ့စစ်အစိုးရကဒီကတည်းကျောင်းသားတွေကိုအကုန်လုံးတနက်နေ့ပြစ်ပြီးတော့ထိန်းချုပ်တယ်ပေါ့အဲလိုတနက်နေ့ပြစ်တဲ့အတွက်ကြောင့်ဖုံးမော်ကပရမဆုံးကြဆုံသွားရတယ်ဟောတပြေလုံးစူပွက်ထကြွပြီးတော့အုံကြွပြီးတော့ဆန္ဒပြခဲ့ကြတယ်ဒီလိုပြဿနာမျိုးနောင်မပေါ်ပေါအောင်မဖြစ်ပေါ်အောင်ဟုတ်ချုပ်နေတဲ့ပုံကိုယ်တွေဟာဘယ်လိုပဲဖြစ်ဖြစ်ဒါစစ်သားညာနဲ့မတို့မကြိုက်ရင်ပြစ်လိုက်မယ်ခတ်လိုက်မယ်တတ်လိုက်မယ်ပြတ်လိုက်မယ်ဆိုတဲ့စိတ်ပြုံးမထားဘဲနဲ့ညင်ညင်သာသာနဲ့တိမ်တိမ်မွေ့မွေ့နဲ့ဒါပြဿနာအရရကိုဆွေးနွေးတိုင်ပင်ရင်ညှိနှိုင်းရင်းနဲ့သာဖြေရှင်းသွားရင်တိုင်းပြည်ဟာတရားဟောပြောတဲ့နိုင်ငံကြီးဖြစ်လာလိမ့်မယ်လို့ဖြစ်လာနိုင်တယ်လို့ပြောလိုပါတယ
်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီနာယကဦးတည်ဦးကမြန်မာပြည်ဒီမိုကရေစီရေးအတွက်ရှစ်လေးလုံးရေးတော်ပုံကာလအတွင်းအသက်ဆုံးသွားသူတွေအားလုံးကိုဂုဏ်ပြုတဲ့အနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးကိုပြည်သူပြည်သားတွေအားလုံးစည်းစည်းလုံးလုံးညီညီညွတ်ညွတ်နဲ့ဆက်လက်ဆောင်ရွက်သွားကြဖို့တိုက်တွန်းလိုက်ပါတယ်
။တရက်ပြည်ကျောင်းမှာရှိနေတဲ့လူသားသားအလောအလတ်အားလုံးကမကြံဒီတစ်ပါးဒီအားနဲ့ရှင်စနစ်ကြီးကိုရှုပ်ပြီးဘုံဘုံလဲသွားပြီးဒီမိုကရေစီပါတီဒီမိုကရေစီစနစ်ပေါ်လာလို့ဆိုင်တယ်ဆိုတဲ့စုံတော့ကားတော့ဒီမှာနေတော့စုံမကားမဟုတ်ဘူးလေ။အဲ့ဒါကြီးကိုတကယ်ဒီလိုခေါင်းဆောင်လေးကြီးဒီငယ်တွေတောင်းသားတွေပြောရတဲ့စာပြီးတော့ပြည်သူပြည်သူကြီးအားလုံးပါဝင်လာပြည်တဲ့တော့ကျွန်တော်တို့ကနမှာလွတ်လပ်တဲ့ဒီမိုကရေစီနိုင်ငံတော်ဒီပြည်သူရဲ့ပိုင်ခွင့်ဖြစ်တဲ့ဘုရားပိုင်ရှင်လက်ဝဲရအောင်ပြန်လည်ပြီးလုံးပပေးနိုင်တယ်ဆိုတော့ကျွန်တော်နိုင်ငံကြီးအမှတ်ရကြီးကတော့အမှန်ကြီးမားပြီးဂုဏ်ယူရဖြစ်တာကိုတော့ဘယ်သူမှကျွန်တော်တို့အဲ့ဒါကိုလည်းပဲကျွန်တော်တို့အလေးနဲ့ထပ်မပြီးတော့ပို့ရဲပို့ပြီးတော့ပေါ့နော်ဒါချင်းချင်းရှာရှာနှောင်းနှောင်းသားတွေအမှတ်ရရရပြီးတော့သင်္ကန်းစာရယူပြီးဆက်လက်ဆောင်ရွက်နေအောင်အတွက်ဖြစ်ဆက်ပြီးတော့ငြင်းငြင်းချမ်းချမ်းနဲ့ဒါအောင်မြင်မြင်နဲ့အလုံးစုံုံုံနဲ့ဘေးရန်တွေကျင်းစွာနဲ့ပေါ့နော်ဆက်လက်ပြီးတော့ကြက်ပွဲဝင်ပြီးဆောင်ရွက်နိုင်သွားနိုင်အောင်လုံမနိုင်တဲ့အထိဖြစ်လာနိုင်တယ်ဆိုတဲ့အခြေခံလေးဖြစ်ခဲ့တယ်လို့ပဲဒီလိုကျွန်တော်ပြောရပါပ
ါ26နှစ်မြောက်ရှစ်လေးလုံးဒီမိုကရေစီရေးတော်ပုံလူမှုလှုပ်ရှားမှုအမှတ်တရအဖြစ်ရှမ်းတိုင်းသားကောင်းဆောင်ဦးခွန်ထွန်းကလည်း
ဒီချိန်ပါလားကြစီလေးရောလည်းတနေကြသွားပြီပဲအားလုံးကပါဝင်လှူရှားပဲဆိုရင်တော့အပြောင်းရွှေ့ဆိုရရရကလေးပဲအဲဒီတော့အခုချိန်ကပဲအားလုံးတက်ကြီးတော့ဝိုင်းဖို့ပြီးတော့ရှိနေလို့လို့လှူရှားပဲဆိုရင်တော့ဒါဘုံလည်းဘူးတကူရပါပါတော့တရားတရားစီပြောရတော့ဒါပဲအဲဒါကောင်းဆိုတော့အားလုံးတက်ကြီးရဲ့ဒီဥပဒေပေါ်တော့ဒီတော့တောင်းဆိုပြီးပြောဆိုကြရတော့ရပါပါအဲဒါတက်ပြီပဲလို့ကျွန်တော်ပြော
ရှမ်းတိုင်းသားကောင်းဆောင်ဦးခွန်ထွန်းပြောသွားတာပါ88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကမြန်မာပြည်ဒီမိုကရေစီရေးအတွက်တိုင်းရင်းသားအင်အားစုတွေနိုင်ငံရေးအင်အားစုတွေနဲ့ပြည်သူတွေအားလုံးညီညီညွတ်ညွတ်နဲ့ဆက်လက်ရှောက်လန်းကြဖို့ယုံကြည်မျှော်လင့်ပါတယ်
။လွန်ခဲ့တဲ့26နှစ်ကဒီလိုချင်းမျိုးဟာအဲ့ဒီမတိုင်ခင်လွန်ခဲ့တဲ့26နှစ်ကအာဏာသိမ်းပြီးတော့ပုံစိုးခဲ့တဲ့အာဏာရှင်စနစ်ကိုထုတ်ချဖို့ပြည်သူတွေကြိုးစားခဲ့ကြတယ်အားထုတ်ခဲ့ကြတယ်ပေါ့ရုန်းကန်ရတယ်အဲ့မှာကျွန်တော်တို့ရလိုက်တဲ့အပိတစ်ခုကတော့တကယ်တည်သူတည်ရလုံးသိစီညွတ်တယ်ဆိုရင်ဘယ်အာဏာရှင်ကိုဖြစ်ဖြစ်ကျွန်တော်တို့တော်တော်ချုပ်ချလို့ရတယ်ဆိုတော့တွေ့ရတယ်အဲ့တော့နောက်ထပ်26နှစ်ကြာတဲ့အချိန်မှာကျန်တော့ကျွန်တော်တို့အားလုံးညီမခဲ့တဲ့ဒီမိုကရေစီဟာအပြည့်အဝမရောက်ပြီးတော့ပြေးကြတယ်ဒီကနေ့နောက်ခုနမှာအားလုံးအတွက်အသက်တွေရောဘဝတွေရောပြည့်စက်ခဲ့ကြတဲ့လူရဲကောင်းတွေများစွာရှိပါတယ်သူတို့ရဲ့ပြည်သူတွေကိုလည်းကျွန်တော်တို့အပြည့်အဝပြုပါမှာပါအခုကျွန်တော်တို့တိုင်းပြည်မှာအရေးကြီးဆုံးသမင်းအလုပ်ကတော့ Federal Democratic ပြည်တော်စုဖြစ်ဖို့အားလုံးရှိစုပါတယ်အဲ့တော့ကတိတ်ဖွဲ့စည်းပုံနဲ့ပဲလို့မှအလုပ်ဖြစ်မှာမဟုတ်ဘူးအဲ့တော့တိုင်းသားကိစ္စမှာလည်းပြည်ရင်းငြိမ်းချမ်းလုပ်ငန်းစဉ်တွေနဲ့အကုန်လုံးဆက်ဆံနေလို့ဒီဘက်ကဖွဲ့စည်းပုံဒီမိုကရေစီပြည့်ဝဖို့လိုနေတယ်အဲ့တော့ကျွန်တော်တို့ဒီနှစ်ခုကိုကြိုးချင်းကပ်ပြီးတော့အလုပ်လုပ်ရလိမ့်မယ်အဲ့တော့တိုင်းသားရေးအတွက် Federal ပြည်တော်စုဖြစ်ဖို့ဒီမိုကရေစီပြောင်းတဲ့ဒီမိုကရက်နိုင်ငံတစ်ခုဖြစ်ဖို့အတွက်ဆိုရင်အားလုံးပါဝင်တဲ့နိုင်ငံရေးဖြည့်ဆည်းမှုတက်ကြတော့တကယ်လုံနေပြီ။အဲ့တော့ပြည်တွင်းငြိမ်းချမ်းရေးဆွေးနွေးပွဲတွေအောင်မြင်မှုလိုလို့တစ်ဖက်ကလည်းဒီမိုကရေစီရေးအတွက်ဒီ level ပြည်သူ့မှာဩဇာကြီးမားကြတဲ့ပုံကိုယ်တွေဟာကျွန်တော်တိုင်းပြည်ရဲ့လက်ငင်းအခြေအနေမှာ ဝင်ရောက်ဆွေးနွေးဖို့စိတ်ဆန္ဒရှိဖို့ရဲ့ပြီးတော့တကယ်လည်းထဲထဲဝင်ဝင်ပါနိုင်ကြဖို့ကျွန်တော်တို့ကြိုးစားကြပါမယ်အတူတူတူတရားလုံးတက်ကြတော့သူတို့ရဲ့နေ့စဉ်ဘဝတွေနဲ့လှုပ်ရှားရုန်းကန်နေရတဲ့အကြောင်းအရာတွေအများကြီးရတယ်အစ်စ်အစ်စ်တွေပြဿနာပေါင်းလို့ရှိနေတော့အဲ့ဒီပြည်သူဒုက္ခတွေကိုလည်းကျွန်တော်တို့လေးနဲ့ပေးရနိုင်မယ်အဲ့ဒီနှစ်ခုကိုဟန်ချက်မျှအောင်လုပ်နိုင်မှပြည်သူတို့တရားလုံးပါနိုင်မယ်လို့ကျွန်တော်တို့ယုံတယ်။ပြည်သူတရားလုံးပါနိုင်မှလည်းကျွန်တော်တို့ဖြည့်ရှုတဲ့လမ်းကိုရောက်မှာပါ။အဲ့ဒါကြောင့်တိုင်းမှာအင်အားစုတွေပါဝင်နိုင်ငံရေးအင်အားစုအားလုံးပြည်သူတို့တရားလုံးအောင်လူကြတကြမှုတွေအားလုံးပေါင်းရပြီးတော့အရင်တုန်းကထက်ပိုတဲ့ရေဆမ်းသတ္တိများပြီးတော့ညံ့မျောပြင်းများအားထက်ကြပြီးတော့ကျွန်တော်တို့တရားကိုတွားကြဖို့ကျွန်တော်တို့ကတော့ဆန္ဒပြုပါတယ်။
ဩဂုတ်လ10ရက်နေ့မှာကြာရောက်မဲ့ရှင်းလင်းလုံးဒီမိုကရေစီလူမှုလှုပ်ရှားမှုအထိမ်းအမှတ်အဖြစ်နိုင်ငံရေးခေါင်းဆောင်တွေရဲ့အမှတ်တရစကားတွေကိုတင်ပြပေးခဲ့တာပါရှင်။